စစ်ကောင်စီကျင်းပမဲ့အာဆီယံလီဒတ်ဦးစီးချုပ်စီဝေးနိုင်ငံတချို့တက်မှာမဟုတ်ဘူးလို့ထုတ်ပြောလိုက်ပါတယ်။အာဆီယံလီဒတ်ဦးစီးချုပ်များရဲ့အလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့မြန်မာနိုင်ငံမှာရှေ့သတင်းပတ်ကျင်းပမဲ့ဒီစီဝေးကိုအာဆီယံလီဒတ်ဦးစီးချုပ်၃ရောက်ထက်မနည်းတက်ရောက်မှာမဟုတ်ဘူးလို့အာဆီယံတာဝန်ရှိသူတွေကပြောလိုက်တာပါ။မြန်မာနိုင်ငံမှာကျင်းပမဲ့နှစ်ပတ်လည်ဒီစီဝေးကိုဖိလစ်ပိုင်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကလေတဲ့ဦးစီးချုပ်တွေကိုစေလွတ်မှာမဟုတ်ဘူးလို့အတည်ပြုပြောကြားခဲ့တာကို AFP သတင်းမှာကိုကဖော်ပြခဲ့တာပါမလေးရှားလေတဲ့ဦးစီးချုပ်တက်ရောက်မှာမဟုတ်ဘူးလို့ပြောခွင့်ရကပြောကြားခဲ့တယ်လို့ဖိလစ်ပိုင်နိုင်ငံကလည်းလေတဲ့ဦးစီးချုပ်ကိုယ်တိုင်မြန်မာနိုင်ငံကိုမသွားပဲဗီဒီယိုနဲ့သတင်းစကားပေးဖို့မှသာဖြစ်တယ်လို့ပြောခဲ့ပါတယ်ဒါအပြင်အင်ဒိုနီးရှားကလည်းလေတဲ့ဦးစီးချုပ်တက်မှာမဟုတ်တယ်လို့သူ့ကိုယ်စားလဲဘသူ့ကိုမှစေလွတ်မှာမဟုတ်ဘူးလို့လေတဲ့ပြောရင်ခွင့်ရကAFP သတင်းဌာနကိုပြောကြခဲ့ပါတယ်။ထိုင်းနိုင်ငံကတော့ကာကွယ်ရေးဦးစီးချုပ်ဆီလွတ်မဲ့အကြောင်းအတည်ပြုထားပါတယ်။ကာကွယ်ရေးအကြမ်းဖက်မှုနဲ့တိုက်ဖြတ်ရေးနောက်တဘာဝဘေးဒဏ်တုံ့ပြန်ရေးပိုင်းမှာဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတာကိုအာဆီယံလေတဲ့ဦးစီးချုပ်တွေရဲ့နှစ်ပတ်လည်စီဝေးပွဲမှာဆွေးနွေးကြဖို့ဖြစ်ပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ်ထဲစစ်တပ်ဟာရာဇဝတ်မှုတွေကျူးလွန်နေတယ်လို့ဆက်ဆွဲခံရတာပါလေတဲ့ဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးထွန်းအောင်ကိုအမေရိကန်နဲ့ပြည်ထောင်စုကတန်ခတ်ရေးယူတဲ့စီးရင်မှာထည့်သွင်းထားပါသေးတယ်ခင်ဗျာ